Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည့်ဒီဇင်ဘာလ16ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီအခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကအပူတွဲတင်ဆက်မှာပါဂျိုးဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ် American အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပထမဆုံးချိန်အတိအမှတ်ပြုလိုက်ပါတယ်အင်္ဂါနေ့ကအထက်လွှတ်တော်မှပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာ
So today I want to congratulate President-elect Joe Biden. The President-elect is
ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုဒီကနေ့မှကျွန်တော်ဂုဏ်ပြုချင်ပါတယ်။အထက်လွှတ်တော်အတွက်ရွေးကောက်ခံသမ္မတဟာလူစိမ့်တယောက်မဟုတ်ပါဘူး။သူကိုယ်တိုင်လည်းနှစ်ပေါင်းများစွာပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာပါဝင်ခဲ့သူပါ။နောက်ပြီးရွေးကောက်ခံဒုသမ္မတကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်ကိုလည်းကျွန်တော်ဂုဏ်ပြုပါတယ်။ကျွန်တော်တို့ရဲ့သဘောထားကွဲပြားခြားနားမှုတွေလွန်ပြီးကြီးမယ်ဆိုရင်အမေရိကန်နိုင်ငံသားအလုံးဂုံယူရမှာကတော့ကျွန်တော်တို့နိုင်ငံမှာပထမဆုံးအချိန်အမျိုးသမီးဒုသမ္မတရှိလာပြီးဆိုတာပဲဖြစ်ပါတယ်လို့ပြောသွားတာပါအခုလို Republican ခေါင်းဆောင်ရဲ့မိကွန်းဟာရွေးကောက်ပွဲမှာသမ္မတ Donald Trump ရှုံးနိမ့်မှုနဲ့ပတ်သက်လို့သူတို့ဘက်ကသတင်းပတ်အတန်ကြာနှုတ်ဆက်နေမှုကိုလည်းအဆုံးသတ်စေခဲ့ပါတယ်တနင်္လာနေ့က Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးဖွဲ့ကနေပြည်내ကိုစားပြုမဲအရေးအတွက်စုစုပေါင်း306မိနစ်အနိုင်ရရှိသူဖြစ်ဂျိုးဘိုင်ဒန်ကိုတရားဝင်ကြေညာခဲ့ပြီးတဲ့နောက်မစ်မက်ကော်နယ်ကတရားဝင်အသိမှတ်ပြုကြောင်းပြောကြားခဲ့တာဖြစ်တယ်လို့အခြား Republican အထက်လွှတ်တော်အမတ်တွေအနေနဲ့လည်းရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရရှိတာကိုဝန်ခံပြောကြားဖို့အချိန်တန်ပြီလို့လည်းသူ့ရဲ့မိကွန်းမှာတိုက်တွန်းသွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်မှာလူထောင်ပေါင်းများစွာအသက်ဆုံးရှုံးခဲ့တဲ့ COVID-19 ကပ်ရောဂါအကျက်တဲကာလကျင်းပမဲ့သမရကျမ်းသစ္စာကျင်းစုပွဲအခမ်းအနားအတွက်တည်သူကျမ်းမာရေးကာကွယ်ရေးအစီအမံတွေကိုရွေးကောက်ခံသမရဂျိုးဘိုင်ဒန်ရဲ့ကျမ်းသစ္စာကျင်းစုပွဲကျင်းပရေးကော်မတီကအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်2021ခုနှစ်ဇန်နဝါရီလ20ရက်နေ့မှာဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ဟာကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစည်းမျဉ်းတွေရှိနေတဲ့လွှတ်တော်အဆောက်အအုံမှာကျန်းသစ္စာကြေညာကြမှာဖြစ်ပြီးအဲ့ဒီနောက်ဘိုင်ဒန်ကအဖွင့်မေကွန်းပြောကြားမှာဖြစ်ပါတယ်ရှင်အရေးပေါ်အသုံးပြုဖို့အတွက်ပထမဆုံးကာကွယ်ဆေးအဖြစ်ခွင့်ပြုချက်နဲ့အတူ American ဆေးရုံတွေမှာအင်္ဂါနေ့က COVID-19 ကာကွယ်ဆေးထိုးပေးတာတွေကိုတိုးမြှင့်လိုက်တယ်လို့နောက်ထပ်ဒုတိယကာကွယ်ဆေးခွင့်ပြုဖို့အတွက်လည်းတာဝန်ရှိသူတွေဘက်ကသုံးသပ်နေပါတယ်။ American မှာအဆိုးရွားဆုံးဖြစ်လာတဲ့အကျက်အတဲကိုတိုက်ဖြတ်နိုင်ဖို့အတွက်အခုလိုကာကွယ်ဆေးတွေအရေးပေါ်ခွင့်ပြုရေး FDA အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာနကစီမံဆောင်ရွက်နေတာပါ။American ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Moderna နဲ့ American အမျိုးသားကျန်းမာရေးဌာနတို့ပူးပေါင်းတီထွင်ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုကြိုတင်ပနာမစစ်ဆေးသုံးသပ်ချက်တွေအရလုံခြုံစိတ်ချပြီးထိရောက်မှုရှိတာတွေ့ရတယ်လို့ FDA ကအင်္ဂါနေ့ကအတည်ပြုကြေညာချက်ထုတ်ပြန်ခဲ့တာပါအခုလို FDA ရဲ့သုံးသပ်အတည်ပြုချက်ဟာ Moderna ကာကွယ်ဆေးကိုတရားဝင်ခွင့်ပြုချက်ရဖို့ပုံမူနှိစက်လာစေတာပါလာမယ့်ကြာသပတေးနေ့မှာ Moderna ကာကွယ်ဆေးနဲ့ပတ်သက်လို့ပြင်ပကြွမ်းကျင်သူတွေပါတဲ့အကြံပေးကော်မတီကနေဆုံးဖြတ်ချက်တွေချမှတ်မှာဖြစ်ပါတယ်။အဲ့ဒီနောက်မကြာခင်အချိန်ပိုင်းမှာတော့ FDA ကနောက်ဆုံးဆုံးဖြတ်ချက်ကိုကြေညာမယ်လို့ညွှန်လင်းရပါတယ်ရှင်။ဂျာမနီနိုင်ငံမှာ COVID-19 ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်မှာအတည်ပြုဖို့နဲ့ဒီနေ့မကုန်ခင်စတင်ထိုးပေးနိုင်မယ်လို့ညွှန်လင်းကြောင်းအင်ဂါနီကဂျာမန်ကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်။EMA ဥရောပဆေးဝါးဆိုင်ရာအေဂျင်စီကနေ Pfizer နဲ့ BioNTech ကာကွယ်ဆေးအတွက်နောက်ဆုံးအတည်ပြုဖို့ဒီဇင်ဘာလ23ရက်နေ့မှာဆွေးနွေးကြမယ်လို့သူ့အနေနဲ့သိရကြောင်းဘာလင်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီး Jens Spahn ကနေသတင်းတောက်တွေကိုပြောကြားခဲ့ပါတယ်EMA agency ဟာဥရောပသမ္မဂအတွက်ကာကွယ်ဆေးတွေနဲ့အခြားဆေးဝါးတွေကိုအကဲဖြတ်ခွင့်ပြုပေးရတဲ့အဖွဲ့ဖြစ်ပါတယ်Pfizer နဲ့ BioNTech ကာကွယ်ဆေးကိုဗြိတိန်၊ကနေဒါ၊ American နဲ့အခြားနိုင်ငံတွေမှာအသုံးပြုခွင့်ရထားပြီးဖြစ်ပါတယ်။ဂျာမနီအနေနဲ့ EMA ရဲ့ခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီး Spahn ကကာကွယ်ပြောဆိုရမှာဂျာမနီအနေနဲ့တနိုင်ငံနဲ့ဆုံးဖြတ်ခွင့်ပြုချက်ပေးတာထက်ဥရောပတဝန်ကြကြပြတ်ပြတ်ဆုံးဖြတ်ခွင့်ပြုတာမျိုးကိုပဲသူ့အစိုးရကအမြဲထောက်ခံနေတာဖြစ်တယ်လို့ပြောဆိုသွားပါတယ်။လက်ရှိမှာတော့ဂျာမနီမှာ COVID-19 ကူးစက်မှုအခြေအနေအဆိုးဆုံးကိုရင်ဆိုင်နေရပါတယ်။ ရုရှားဒုံးကျည်တွေဝယ်ယူမှုအပေါ်တူရကီကိုပိတ်ဆို့အရေးယူဖို့ထရမ့်အစိုးရရဲ့ဆုံးဖြတ်ချက်ကိုတူရကီအစိုးရဘက်ကပြစ်တင်ရှုံချတုံ့ပြန်လိုက်ပါတယ်။ဒါပေမဲ့တူရကီအစိုးရဘက်ကလက်စားချေတုံ့ပြန်တာတွေမလုပ်သေးတာကိုကြည့်ရင်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အစိုးရသစ်တက်လာမယ့်အချိန်ကိုစောင့်ဆိုင်းနေတဲ့လက္ခဏာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။တိုက်ပွဲမှာရောဆွေးနွေးတဲ့နေရာမှာပါတူရကီဟာခိုင်ခိုင်မာမာရှိနေတယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမေဗလုတ်ချာဗာရှိုဗလိုကအင်္ဂါနေ့ကတုံ့ပြန်ပြောကြားခဲ့ပါတယ်။တူရကီအနေနဲ့အမေရိကန်အစိုးရရဲ့ပိတ်ဆို့အရေးယူမှုဆုံးဖြတ်ချက်ကိုရှုံချကြောင်းနဲ့ဒီလိုမှားယွင်းတဲ့လုပ်ရက်ကနေတက်နိုင်သမျှအမြန်ဆုံးနောက်ပြန်ဆုတ်ဖို့တူရကီဒုသမ္မတဖူအတ်အော့ခ်တိုင်းကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမထောင်းပါမြန်မာနိုင်ငံမှာမနေ့တုန်းကလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1000ကျော်ထပ်မံတွေ့ရှိခဲ့ပါတယ်။ကျွန်မရဲ့အားသာဝန်ကြီးဌာနကည၈နာရီချိန်ထုတ်ပြန်ကြေညာဒီဇင်ဘာလ15ရက်နေ့အတွက်တက္ကသိုလ်နမူနာပေါင်း 23,894 ခုကိုစစ်ဆေးခဲ့တဲ့အထက်ကကူးစက်ခံရသူ 1,155 ဦးတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ရောဂါကူးစက်သူစုစုပေါင်း 13,669 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက28ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက 2,319 ဦးရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစလို့မြန်မာနိုင်ငံမှာတက္ကသိုလ်နမူနာ 13,800 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကိုဆက်ပြီးထိ ंछ ုံနိုင်မှုအတွက်ဒီဇင်ဘာလ15ရက်နေ့အထိအစိုးရကချမှတ်ထားတဲ့ညွှန်ကြားချက်တွေအမိန့်ကြော်ညာစာတွေကိုဒီဇင်ဘာလ31ရက်နေ့အထိရပ်တိုးသတ်မှတ်ထားပေမဲ့ပြည်တွင်းလေကြောင်းလိုင်းခီးစင်တွေကိုတော့ဒီကနေ့ကစပြီးပြန်လည်ပြည့်စွက်ခွင့်ပြုထားပါတယ်။လေကြောင်းလိုင်းတွေ၊လေဆိပ်ဝန်ထမ်းတွေနဲ့လေယာဉ်စီးခီးတွေတွေလိုက်နိုင်ရမယ့်ကျန်းမာရေးစံသတ်မှတ်ချက်တွေ SOP ကိုလည်းကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေဆက်ဖြတ်ကျော်ဝင်ရောက်လာနေတဲ့ရာမမိုးရစ်စေးတွေကိုတားဆီးနိုင်မှုအတွက်တနိုင်ငံနေဆက်တပ်ဖွဲ့တွေကင်းလက်ဆောင်ချဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်မိုးရစ်စေးဝါတိုက်ဖြတ်ရေးအာဏာပိုင်တွေအကြားသဘောတူညီခဲ့ကြပါတယ်။မိုးရစ်စေးဝါကိစ္စထောက်လိုင်းရေးသတင်းတွေဖလှယ်ရေးနဲ့တပ်ပြကျော်တခြားစောင့်ကြည့်ဖို့ကိုလည်းတဖက်ဆွေးနွေးသဘောတူညီခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အခြေဆိုင် The Daily Star သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမိုးရစ်စေးဝါတားဆီးနေတဲ့ရဲတပ်ဖွဲ့ DED နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမိုးရစ်စေးဝါထိကျိုးရေးဦးစီးဌာန DNC တို့အကြားဗီဒီယိုကားတစ်စီးအစည်းအဝေးကျင်းပအပြီးမှာအခုလိုသဘောတူညီချက်တွေရရှိတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဘတ်ဆေးပြားတွေခိုးသွင်းနေတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနာကရာဘတ်ဆေးပြားထုတ်လို့ရနေရ49နေရာနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကိုမြန်မာနိုင်ငံကိုပေးအပ်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်မူဆေးဝါထိကျိုးရေးဦးစီးဌာနညွှန်ကြားမှုချုပ်မိုဟာမက်အရှ်နော်ဂျဘာကအစည်းအဝေးပြီးမှသတင်းထုတ်တွေကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ကပေးအပ်ထားတဲ့သတင်းတွေအပေါ်အခြေခံပြီးမြန်မာနိုင်ငံဘက်ကမောင်တော်ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းကရာဘတ်ဆေးပြားထုတ်လို့ရနေရာတွေကိုရှောက်ဖွေဖို့တုတ်နေတဲ့နိုင်ငံချောင်းကိုစီဝေးမှာပြောတယ်လို့လည်းညွှန်ကြားမှုချုပ်ဂျပါကပြောပါတယ်။စီဝေးမှာနိုင်ငံအကြားနေဆက်တလျှောက်ပူးတွဲကင်းလဲဖို့နဲ့ဆက်သွယ်ရေးယုံတွေပုံပြီးဖွင့်လှစ်သွားဖို့ကိစ္စတွေကိုဆွေးနွေးကြကြပြီးမဲ့လည်းဘယ်အချိန်မှာဒီလုပ်ငန်းတွေစတင်လုပ်ဆောင်မလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်ဘူးစေဝါထိကျိုးရေးဌာနကပြောကြားခြင်းမရှိဘူးလို့လည်း The Daily Star သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံ New Delhi မြို့တော်အနားဆန္ဒပြနေတဲ့လယ်သမားတွေဟာအထင်မြင်မှလှည့်စားခံရသူတွေဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကပြောပါတယ်
။ आजकल दिल्ली के आसपास किसानों को भ्रमित करने की बड़ी साजिश चल रही है। उन्हें डराया जा रहा है।
မကြာသေးခင်ရက်တွေတဲ့လယ်သမားတွေနားလည်ရခဲ့အောင်လှုပ်ကြံပြောဆိုမှုတွေအများပြားရှိနေပါတယ်။ပြုပြပြောင်းလဲမှုအသစ်တွေလုပ်ပြီးရင်လယ်သမားတွေရဲ့လယ်ယာမြေတွေကိုတပါးသူတွေကသိမ်းယူမယ်လို့ပြောနေတာကိုသူတို့တွေစိုးရိမ်နေကြပါတယ်လို့ဝန်ကြီးချုပ်မိုဒီကသူစာတီးခုကြားတဲ့ပြည်ထောင်စုအင်္ဂါနေ့ကပြောတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတစ်ခုကနွားတို့ဝယ်ယူဖို့စာချုပ်တာနဲ့အဲ့ဒီနွားတွေအသိခံရမှာလားလို့လည်းသူကမေးခွန်းထုတ်လိုက်ပါတယ်။စိုက်ပျိုးရေးဥပဒေတွေကိုပြုပြင်ပြောင်းလဲဖို့အတွက်တောင်းဆိုနေတာတစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်ကြောင်းအတိုက်ခံပါတီကသူတို့အာဏာရစေကလေးကဒီဥပဒေတွေကိုပြောင်းလဲဖို့ကြိုးပမ်းနေကြတာဖြစ်ပေမဲ့မားရွတ်တဲ့ဂရီစကားတွေကိုသာပြီးခဲ့တာဖြစ်ကြောင်းလည်းသူကပြောပါတယ်။ဝန်ကြီးချုပ်မော်ရီအစိုးရကအစ်စ်ပြရန်လိုက်တဲ့စီးပွားရေးဥပဒေ၃ခုလုံးကို လုံးလုံးလျားလျားဖြတ်သိမ်းပြဖို့တောင်းဆိုနေတဲ့အိန္ဒိယနယ်သမားတွေဒီလီမြို့နာလမ်းတွေနဲ့ရထားလမ်းတချို့ကိုပိတ်ပြီးဆန္ဒပြနေတာရပ်ပေါင်း20ရှိလာပြီဖြစ်ပါတယ်။ဒင်းလာတွေကလည်းအိန္ဒိယနယ်သမားတွေအစံကခံဆန္ဒပြခဲ့ကြတာပါ။အစိုးရတာဝန်ရှိသူတွေနဲ့တောင်သူနယ်သမားတပ်မကခေါင်းဆောင်တွေအကြားဆွေးနွေးပွဲတွေ6ကြိမ်တိုင်းကျင်းပခဲ့ပေမဲ့လည်းအခုချိန်အထိတစ်ဖက်သဘောတူညီချက်မရကြသေးပါဘူးခွင့်။ထိုင်ဝမ်လူဦးရေရဲ့60ရာခိုင်နှုန်းဖြစ်တဲ့ထိုင်ဝမ်ပြည်သူပြည်သား15သန်းကို COVID-19 ကာကွယ်ဆေးထိုးပေးဖို့ရည်မှန်းထားတယ်လို့ထိုင်ဝမ်ကျန်းမာရေးတာဝန်ရှိသူတို့ကပြောပါရယ်။ထိုင်ဝမ်က COVAX လို့ခေါ်တဲ့တကမ္ဘာလုံးကာကွယ်ဆေးရရှိရေးအစီအစဉ်ကနေ COVID-19 ကာကွယ်ဆေးဝယ်ယူရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါရယ်။ဒါပေမဲ့စံသပ်မှုတတိယအဆင့်ကိုရောက်ရှိနေပြီဖြစ်တဲ့တခြားကာကွယ်ဆေးထုတ်လုပ်သူတွေနဲ့လည်းသဘောတူညီချက်ရဖို့ဆွေးနွေးနေတယ်လို့ထိုင်ဝမ်ကယောဂထိတ်ချုပ်ရေးဘုဒ္ဓနာဒုတိယညွှန်ကြားမှုဂျင်ဟွီယန်ကပြောပါရယ် COVAX အစီအစဉ်ကတကမ္ဘာလုံးကိုကာကွယ်ဆေးညီတူညီမျှဖြန့်ဖြူးပေးဖို့ညီမှန်းထားပေမဲ့အခုချိန်ထိဖြန့်ဖြူးပေးဖို့ရေလုပ်ငန်းတွေစတင်နိုင်ခြင်းမရှိသေးပါဘူးထိုင်ဝမ်အနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့မရှိမဖြစ်လုပ်ငန်းတွေကလုပ်သားတွေကိုကာကွယ်ဆေးပထမဦးစားပေးထိုးနှံပေးသွားမှာဖြစ်ပြီးအဲ့ဒီနောက်မှာအသက်ကြီးရင်သူတွေနဲ့တာရှည်ယောဂအခန်းရှိသူတွေကိုကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်ရှင်းတဲ့အစောပိုင်းမှာထိုင်ဝမ်ကိုCOVID-19 ကာကွယ်ဆေးတွေရောက်လာလိမ့်မယ်လို့လည်းထိုင်ဝမ်တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာဗုဒ္ဓဦးဒီမနပိုင်းအောင်ဆုံးရသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့အတူတင်ပြခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျမဆုမမရှင်မြန်မာနိုင်ငံမှာကိုဗစ်ရောဂါတက်ခွဲနမူနာယူစစ်ဆေးတွေ့ရှိသူ3000ကျော်သွားပြီမို့တက်ခွဲစစ်ဆေးမှုတွေကိုအခုထပ်ပိုမိုတိုးလုပ်သွားဖို့လိုတယ်လို့ကျန်းမာရေးဝန်ထမ်းတချို့ကမြင်ပါတယ်ဒါပေမဲ့လည်းတန်လျာလူနာတွေကဦးစားပေးဆင့်သတ်မှတ်ပြီးနေ့စဉ်လိုလိုတက်ခွဲနမူနာစုစုပေါင်း1000ထပ်ကိုစစ်ဆေးပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အဲဒါကြောင့်ကိုရိုနာဗိုင်းရပ်စ်တက်ခွဲစစ်ဆေးမှုတွေဘယ်လိုအခြေအနေရှိနေပါသလဲဘလိုမူဝါဒတွေနဲ့ဦးစားပေးသတ်မှတ်စစ်ဆေးနေပါသလဲဆိုတာကိုစုံစမ်းပင်ပြန်ထားပါတယ်ရှင်။မြန်မာနိုင်ငံတဝန်းလုံးမှာကိုဗစ်သံရရှိသူပေါင်း1000ကျော်ကိုတက်ခွဲနမူနာယူစစ်ဆေးမှုလုပ်ခဲ့ပြီးတော့ရောဂါပိုးရှိတယ်လို့တက်ခွဲအတည်ပြုနိုင်သူကတော့1000ကျော်သွားပြီဖြစ်ပါတယ်။အမျိုးသားကျန်းမာရေးဌာနစေတုသေတနာဦးစီးဌာနပြည်သူ့ကျန်းမာရေးဆိုင်ရာတက်ခွဲမှုဌာနတွေနဲ့တမတော်ဆေးရုံကြီးတွေအပါအဝင်ပြည်내နဲ့အတိုင်းဆေးရုံကြီးတွေကတက်ခွဲကနေကနေနေ့စဉ်လိုစစ်ဆေးမှုတွေကနေကိုဗစ်ရောဂါရှိသူတွေကိုရှာဖွေဖော်ထုတ်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်အဓိကကတော့ပြည်ပကပြန်လာသူပြည်တွင်းခီးသွွားရာဇဝင်ရှိသူတွေနဲ့ရောဂါလက္ခဏာတန်လျာရှိသူတွေကိုဦးစားပေးစစ်ဆေးနေပါတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
် test ကတော့ကျွန်တော်တို့အစပိုင်းတော့ကျွန်တော်တို့ဒါနိုင်ငံသားကနေပြီးတော့ဝင်ရောက်လာရတယ်ပေါ့နော် quarantine နဲ့ဝင်ရောက်တဲ့လူတွေကခုနပြည်တွင်းရှိမယ်ပြည်ပရှိမယ်ပေါ့နော်အဲ့လူတွေကိုခုန test စစ်တယ်အမနေ့ကတော့ contact quarantine အရန်နိကခဲ့တဲ့လူတွေပေါ့ primary contact အရန်ဖြစ်ခဲ့တဲ့လူတွေအဲပြီးတဲ့အခါကျတော့ကျောင်းကလက္ခဏာတန်လျာတစ်ခုခံစားရတဲ့လူတွေပေါ့နော် confirm လုပ်တယ်ပေါ့နော် suspected case ပေါ့ပြီးတဲ့အခါကျတော့ဒီ special ပေါ့ special ကျွန်တော်စစ်တဲ့အခါကျတော့ဥမာပေါ့နော်ကုန်ကား truck driver တို့ပေါ့နော်အဲ့ပြောဒီရွေးကောက်ပွဲကျင်းပတော့အထူးရဲလို့ပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့စစ်ပေးရတာရှိတယ်ပေါ့နော်ဟုတ်အဲ့တော့အုပ်စုကတော့အဓိကဟို၄အုပ်စုလောက်ရှိတာပေါ့နော်ခီးသွား quarantine ရယ်contact ရဲ့ PUI ရဲ့ special case နဲ့ဆောင်ရတဲ့ဟာလေ။စစ်ဆေးတာတော့အဓိကတာဝန်ခံရတဲ့ဌာနပေါ့။ဒါအဲ့ဒါတော့ဒီအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနပေါ့နော်။နောက်သူနဲ့အလားတူပဲကျွန်တော်တို့စေတုတည်တနာဦးစီးဌာနကတော့ဒါဦးစီးဌာနရဲ့အနေနဲ့သူကပါဝင်ပြီးဆောင်ရွက်ပေးနေရပါတော့နော်။အဓိကတော့အဲ့ဒီဌာနကြီးတစ်ခုပေါ့
။လက်ရှိမှာတော့ဆေးရုံဆေးခန်းတွေ quarantine center တွေမှာကျန်းမာရေးဝန်ထမ်းမလုံလောက်မှုနဲ့နေရာချထားရေးအခက်အခဲတွေရှိနေပါတယ်။ဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးဌာနဘက်ကစစ်တပ်နဲ့ပြည်သူတိုင်းကိုအပြည့်အဝစစ်ပေးနိုင်ခြင်းရှိပါသလားဆိုတာကိုလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကရှင်းပြပါတယ်
။ကျွန်တော်တို့စစ်နေရတာ1000နဲ့ရှိပါရဲ့ဗျာတရက်တရက်ကို1000 8000 1900အဲ့ဒီမှာကျွန်တော် positivity rate ကလည်းခုန 5% 6% 7% ပေါ့နော်အခုဆို 6% တောင်းဝင်းကျင်တော့ပေါ့ဒီလောက်စစ်တာတော့မှဒီလောက်ပဲပေါ်တယ်ဆိုရင်ဟာကျွန်တော်တို့ကစစ်နိုင်တဲ့ capacity ကိုကျွန်တော်ကအပြည့်အဝသုံးပြီးတော့ဖြစ်ပြီးနေရဆိုတော့ဒါတော့ဟိုပုံမှန်နင်းနင်းပေါ့ကျွန်တော်တို့ transparency ပေါ့ဒါမျိုးကျွန်တော်ပြောလို့ရပါတယ်ခင်ဗျာခုနကတော့လူတွေကတော့မင်းမျိုးတော့ပြောတာပေါ့ဗျာဟုတ်ကဲ့ပါနော်ကျွန်တော်တို့ block ပဲလုပ်လို့အကောင်ပြောမခံရလေရှိပါတယ်ခင်ဗျာအဲကျေးဇူးတင်ရမယ့်လူတွေမှာ number 1ကတော့ဒါပြည်သူတွေပေါ့လိုက်နာတဲ့ပြည်သူတွေလည်းအများကြီးရှိရတာဒါကျွန်တော်ကငင်းလို့မရပေါ့တစ်ဖက်ကလည်းဒီယောဂကာဝယ်ထိန်းချုပ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပေးနေကြတဲ့ ကျမိုင်ဝန်ထမ်းတွေနှိမ့်ွယ်ဝန်ကြီးဌာနဝန်ထမ်းတွေစေတနာဝန်ထမ်းတွေအထူးရှင်တွေအများကြီးပါပဲဒီလူတွေလည်းကျွန်တော်ကျေးဇူးတွေရပါတယ်ဆယ်စနစ်ကြပေါ့နော်3D ထားပြီးလိုက်တာပေးမယ်ဆိုရင်ခုနဒီဆက်ပြီးချင်းခံနေတဲ့တထောင်ကလေးကလည်းဥချိုးကြတော့မှာဖြစ်တယ်ပေါ့နော
်ကျမိုင်ဝန်ကြီးဌာနကပိုးရှိမရှိလူလူချာအခုလက်ရှိစစ်ပေးနေတာထက်စာရင်ဒီထက်ပိုပြီးစစ်ဆေးဖို့လိုအပ်နေပါတယ်လို့လည်းထာနာကူစေကရန်ကုန်ကိုရရဲ့တာဝန်ကဒေါက်တာကျော်မင်းထွန်းကပြောပါတယ်
တကယ်လည်းလေဟိုကျွန်တော်အမြင်ပေါ့နော်အခုစစ်တော့တိတ်မလုံလောက်တယ်ဆိုတော့တိချင်တယ်စစ်ချင်တယ်စစ်လို့မရဘူးဒါပေမဲ့အခုကဘာဖြစ်လဲဆိုတော့ private တွေကခွင့်မပြုတော့စစ်လို့မရဘူးပေါ့နော်ကျွန်တော်ကဖီဖာကလင်းနေနေတင်မယ်ဆိုရင်ဘာမှမဖြစ်ဘူးဆိုစစ်လို့မရအဲ့လိုဖြစ်နေတယ်အခုကမင်းများတိုးစစ်ဖို့လိုတယ်မင်းများတိုးစစ်ဖို့လိုပါမင်းများပြီးမှမင်းများလူနာကို manage ဆိုလို့စီးလုပ်လို့ရတာပေါ့နော် mobile team ခွဲလိုက်ခွင့်ပြုတော့မင်းများစစ်မင်းများထွက်လာမယ်ပေါ့နော် containment system တော့ပြောင်းပို့လုပ်နေပြီပေါ့နော် phone queue system တော့ထားဖို့လုပ်နေပြီကျွန်တော်အမြင်ကတော့မင်းများစစ်မင်းများတွေးနောက်ဆုံး queue policy ကြောင်းပေါ့နော
်အခုလက်ရှိမှာတော့ American ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာဒီကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်မှုအများဆုံးနိုင်ငံအဆင့်69မှာတည်ရှိနေတာပါဒီဇင်ဘာလ15ရက်နေ့ည7နာရီသတင်းထုတ်ပြန်ချက်အရ24နာရီတွင်ဓာတ်ခွဲစစ်ဆေးမှုပေါင်း 23,000 ကနေ 2,300 ကျော်ယောဂါပိုးတွေ့ရှိလို့အခုဆိုရင်တော့တနိုင်ငံလုံးတိုင်းတာနဲ့ယောဂါကူးစက်သူပေါင်းက 13,000 ကျော်အထိကူးစက်ခံရပြီဖြစ်ပါလေရှင်ကျွန်မဆုမမ
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာလာစောင်းနေရေးအခက်အခဲကြုံနေရချိန်မှာစေတနာရှင်တွေရဲ့အလှူဒါန်းတွေကိုအားထားနေရရဲ့ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကာယောဂါကူးစက်မှုတွေပထမဆုံးအချိန်စတင်အတည်ပြုခဲ့တဲ့မလာကာစားလို့သွားလာလှုပ်ရှားမှုတွေကိုကန့်တတ်ခဲ့ရာအခုဆိုရင်ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်ကာယောဂါကာလကန့်တတ်ချက်တွေကြားမှာစောင်းနေရေးအခြေတဲ့ကြုံနေရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနွမ်းပါသူတွေကတော့အလှူရှင်တွေကိုအားထားနေရပါတယ်ရန်ကုန်တိုင်းမြောက်တကုံမြို့နယ်တဝဲချောင်းရက်ကလူဦးရေ200လောက်ရှိရဲ့ရက်ကွက်မှာဆိုရင်လဲစောင်းနေရီကျက်တဲနေရာကြောင်းပရာဟိတအဖွဲ့တခုကလှူဒန်းပေးနေပါဗါးကက်ယောဂါကာလာမတိုင်ခင်တုန်းကအမိုက်ပုံကားရာရဲ့ပစ္စည်းတွေကိုရောင်းချပြီးကျက် 9,000 လောက်နေစဉ်ဝင်ငွေရနေပေမဲ့အခုချိန်မှာတော့စေတနာရှင်ရဲ့အလှူဒန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးသွေကပြောပါတယ်
အခုတော့မှအတူတန်းလေးတွေနဲ့ပေါ့နော်ထိမ့်ပြီးတော့လူပဲစားလာမှာအမှန်ကောင်ကလည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးလေကိုဗစ်ပြီးတော့မှပဲတက်ကမဲတဲ့ဆိုတော့အိမ်ထဲအိမ်ကိုထွက်ကောင်ပေါ့အဲ့လိုမျိုးနဲ့ပဲလူတွေကထိမ့်ပြီးတော့စားတာ
တော့ဝဲချောင်းရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရိမ်စရာမရှိပေမဲ့လေမိသားစုတွေများရဲ့သူတွေကတော့အလှူရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
ဒီစီနေဆိုဒီဘဲဝဲစားနိုင်မလဲဒီနားကလေးနေမှာအလူချင်းနေလာပါသေးဘွာပြီးပါဆိုစုစုတောင်းနေရတယ်အကွန်တကလည်းအထုပ်လေးမြည်တော့ဝင်းသားလိုက်တာလို့ထိုင်မျက်ရည်တောင်ကျမိတယ်ခွနာဩဒီနားကလေးအလုံးပြည့်စုံသွားပြီလို့
ရောင်နိုင်ပါဝင်ကယောကကြောင့်အိမ်ပြင်မထွက်ဖို့ကန့်တတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူရန်စားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4,000အထိထောက်ပံ့တာအပါအဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်စတုထအချိန်အကူအညီပေးအစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်မှပဲမကြည်နှက်ချက်တွေကိုတိုင်ကြားစာစုစုပေါင်း2,000,000ကျော်အထိလက်ခံရရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစဉ်အဆက်စစ်ဆေးကြည့်ရအခါမှာတိုင်ကြားစာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကအကူအညီထောက်ပံ့နေရဆိုပေမဲ့စားဝတ်နေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်။
မကြအဲ့လိုကုလိုဒုက္ခရောက်နေတဲ့အချိန်မှာအခုလိုလေဖက်သွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်။ဝေတိုင်းရတဲ့ပထမ4,000တခါ2,000တခါအဲ့ဒါပဲရပူးပါတယ်။နောက်1,000ဝဲတခါပေါ်ဖို့ပြီးပြီးပြီးအဲ့ဒါဒီနဲ့ဆေးတဲ့ကုလည်းကိုယ်လည်းစားရပါတယ်။အခုဒုက္ခကတော့တော်တော်ရောက်နေပါလား
။ဒလမြို့နယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်စစ်သားရက်ကွက်တဲကရက်ကွက်စီလှဲ့လေရောင်းချနေတဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ်။
ဒီရောက်တဲ့ချိန်တော့ဟိုတော့အတိုင်းမုတ်ဖုတ်ရောက်တဲ့ကားတော့ဦးတော်နားရဆိုအဲ့ဒီဘူဝံနေပြိမှန်နားရတာဟိုတော့ရောင်းကောင်းပါလေဒီဘူဝံမဖြစ်ခင်တော့ငါ6,000တော့မြတ်ပါလေခလေးလေးတွေလုတ်ကန်စားနေတယ်ဗျာအသက်ရှူနိုင်တာပါသားရဲ့အခုကအနေနဲ့ရဖြစ်နေတယ်ဆိုတော့တိတ်ပြီးတော့စားသုံးသူလည်းတိတ်မစားနိုင်ကြအောင်လုတ်ကန်ရင်မရှိကြတော့ငပီးရှင်ငပီးနဲ့စားစားရှိစားနေစားဒါပဲရှိလို့လေဒီသားလေးဝင်ဝင်မှမရှိတယောက်တည်းလုတ်စားနေစားရတော့
ပရာဟိတအဖွဲ့ရင်းနဲ့ပုဂလိကစေနာရှင်နေအနေနဲ့လေကယောဂါကာလရှိကြလာနဲ့အမျှရမုံငွေအခက်ခဲကြုံနေရတာကြောင့်အခုညီပေးရေးအစီအစဉ်တွေလည်းရော့ချလာနေရလို့ပြောကြပါဗျ။မြန်မာနိုင်ငံမှာမကြသေးခင်လာရီတွင်းမှာပဲကာယောဂကြကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2,000ကျော်နဲ့ကူးစက်မှုပေါင်း3,000ကျော်ရှိလာရာက ကိုဗစ်ကယောဂါပရမဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲအောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေထိရောက်နေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းလေးပေးပို့နေရပါ
။လာပါတော့ရရှင်များရှင်ကျမတင်ကြီးထိုက်ပါကမ္ဘာသတင်းတွေထဲကမြန်မာအကြောင်းရေးသားချက်တွေကိုကောက်နှုတ်တင်ပြပေးပါမယ်ဒီကနေ့မှာတော့ Asia Times Online စာမျက်နှာမှာမိုင်းယာဒါဂေဖော်ရဲ့ Confronting Gender Based Violence in Myanmar ခေါင်းစဉ်နဲ့ရေးထားတဲ့အတွေ့အမြင်ဆောင်ပါးကိုပြောပြပေးပါမယ်မြန်မာနိုင်ငံကအမျိုးသမီးတွေအကြောင်းကိုအထူးပြုပြောမယ်ဆိုရင်ပြည်ပခန့်တွေရဲ့ရိုက်ခတ်တက်ရောက်မှုတွေကိုအမျိုးသမီးတွေဝင်းနဲ့အားမမျှအောင်ဒဏ်ခံနေရတဲ့အကြောင်းပါကိုပါရမယ်လို့ဆောင်းပါရှင်ကအစချီပါတယ်။မြန်မာစစ်တပ်ကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုတွေကြောင့်အစုလိုက်ပြုံလိုက်အိုးအိမ်ရွှေ့ပြောင်းရမှုတစ်ခုတည်းတင်မဟုတ်ဘဲအမျိုးသမီးတွေဟာလိင်ပိုင်းဆိုင်ရာအကြမ်းဖက်တိုက်ခိုက်ခံရမှုမရေမှုကျွလွန်ခရမှုတွေပိုပြီးခရနိုင်ခြင်းများတယ်လို့လဲဆောင်းပါရှင်ကဆိုပါတယ်။အမျိုးသမီးတွေအပေါ်စစ်တပ်ရဲ့ထိပါစော်ကားမှုတွေကိုကရင်အမျိုးသမီးများအဖွဲ့ရဲ့အစိုးရခန်းစာတွေကိုလည်းကူကထားတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစိုးရခန်းစာတွေကိုပါကူကဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့အမျိုးသမီးတွေနောက်ဆစ်ဆောင်ဒုက္ခတဲ့အမျိုးသမီးတွေဟာဆိုရင်လဲနိုင်ငံတစ်ခုခုရဲ့တရားဥပဒေအကာအကွယ်မျိုးမရတဲ့အချက်ကိုလည်းထောက်ပြပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆိုရင်တရားဥပဒေအကာအကွယ်မရှိသလောက်ဖြစ်နေတာဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေဖြစ်စေတယ်လို့လည်းဆောင်းပါရှင်ကဆိုပါတယ်။ဒုက္ခသည်စခန်းတွေမှာအိမ်တွင်းအကြမ်းဖက်မှုနှုံမြင့်လာတဲ့ရှမ်းမြောက်ပိုင်းနဲ့ကချင်ကအမျိုးသမီးတွေနဲ့မိန်းကလေးတွေလူကုန်ကူးခံရမှုတွေကလည်းမထူးဆန်းတော့တဲ့ကိစ္စတွေဖြစ်လာတယ်လို့ဆိုပါတယ်။ကရင်ပြည်နယ်မှာဆိုရင်အမျိုးသမီးရွာသူကြီးတွေအပေါ်စစ်တပ်ကဒုက္ခပေးတယ်လို့လည်းကရင်အမျိုးသမီးအဖွဲ့ကကိုကဖော်ပြပါတယ်။ဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာအမျိုးသမီးတွေမပါဝင်တာဟာဆိုရင်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့အဆင့်အတန်းပေါ်မြန်မာသဘောထားကိုခြုံငုံထင်ဟပ်စေတယ်လို့လည်းဆောင်းပါရှင်ကကောက်ချက်ချထားပါတယ်။ NLD အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာကာလမှာအမျိုးသမီးတွေအရေးတိုးတက်မှုမရှိတာအကြောင်းအခုရွေးကောက်ပွဲမှာ NLD အစိုးရအပြတ်အသတ်နိုင်ရပြီမဲ့လေအမျိုးသမီးတွေရဲ့ရှေ့ရေးကတော့မရေမရာရှိနေသေးပါတဲ့။လုံပိုင်ခွင့်ရှိတဲ့ယာရုကြီးတွေနဲ့အခွင့်အလမ်းမျိုးတွေကိုအမျိုးသမီးတွေကိုခွင့်ပြုမယ်ဆိုရင်တော့အုတ်ချုပ်မှုစံတွေကိုပို့ပြီးတော့သိရှိလာကြမှာဖြစ်တယ်လို့ပဲအလုံးပါဝင်မှုပို့ပြီးတော့ရှိလာစေရေးဆောင်ရွက်မှုတွေအစစ်စင်တိုင်းမှာအပြောင်းလဲတွေဖော်ဆောင်နိုင်မှာဖြစ်တယ်လို့ဆောင်းပါရှင်ကတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ asiatimes.com မှာဖတ်ရှုနိုင်ကြပါတယ်ရှင်။
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငြင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးသလိုအဲ့ဒီထဲမှာမှကျမတော်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကြားအခြေတင်ဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှစ်ဆက်ပြီးဘာများဖြစ်လာနိုင်ပါသလဲဖြည့်ရှင်းဖို့နီလန်ရောရှိပါသလားဘယ်လိုသင်ခန်းစာများယူနိုင်ပါသလဲစာရာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်ရွေးကောက်ပွဲစောင့်ကြည့်လာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါ်ခင်လင်းငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးခွင့်ရအဖွဲ့မြန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာတော်ခင်လေးငယ်နဲ့ဒေါ်စင်မောင်ဦးဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဆိုပထမဦးဆုံးကျွန်တော်ဒေါ်ခင်လေးငယ်နဲ့စားလိုက်ချင်ပါတယ်အခုလက်ရှိကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်နဲ့ကြားမှာဒီကိစ္စရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေအနေဖြစ်နေတဲ့ အခြေအနေရှိပါတယ်ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးခန်းလုပ်တဲ့အချိန်ထိကတော့ဒီကိစ္စကပြည်လည်သွားပြီဆိုတဲ့တည်ရင်ကျွန်တော်တို့မကြားရသေးပါဘူးဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်နောက်ဆုံးကတော့ဟလာဒီပြည်သူ့ရေကောက်ပဲကော်မရှင်ကနေပြီးတော့တက်မရိုဘက်ကတောင်းတဲ့ထောက်ထားတွေကိုမပေးဘူးလို့ညင်ထားတယ်ကတမ်ဘရဘကပြန်ပြီးတော့ဒါကူကူညောင်းနဲ့ထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ရုပ်ောက်ပွဲပြီးမှတမ်ဘရဘကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလင်းငယ်။
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ဒီမှာအမြင်ပေါ့နော်ဒီသုံးသက်ကြည့်ရရင်တမ်ဘရကလည်းအဲဒီရွေးကောက်ပွဲကော်မရှင်အပေါ်ကဒါဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးစားမှုအခြေခံမရှိဘူး။နောက်ပြောင်းရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတက်မရဝါဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်။ဒါကြောင့်မပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့။အဓိကကတော့တယောက်နဲ့တယောက်စစ်မှန်တဲ့လေးစားမှုယုံကြည်မှုတွေအဲတိဆောက်ထားနိုင်မယ်ဆိုလို့ရှိရင်တော့တိဆောက်နိုင်အောင်လေဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်နေပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်ဒါပေမဲ့အဲခုပြောရရင်တော့ဒီပြည်ထောင်စုရေကောက်ပွဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်ထားရှိရပေါ့ဒါပေမဲ့အဲ့ဒါကိုလည်းတက်မလာတော့လက်မခံဘူးဆိုပြီးတော့ထပ်တောင်းဆိုရတဲ့အချင်း
ဟုတ်ကဲ့ဆိုတော့ဗတ်စင်မအောင်အနေနဲ့ရောဒီပုံမှာဘလို့နားလဲပါတယ်ဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ။
ဒီအဦးဆုံးတော့ကျွန်တော်တို့ကဒီ2020အထွေထွေရေးကောက်ပွဲအလွန်ကာလပေါ့ရှင်အလွန်ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ထုံးစံအတိုင်းပဲပေါ့နော်ရေးကောက်ပွဲအလွန်မှာကျွန်တော်တို့ရေးကောက်ပွဲဆက်ဝန်းတွေကဖြစ်စဉ်တစ်ခုအနေနဲ့ရေးကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိရပေါ့နော်။ဆိုတော့ရေးကောက်ပွဲကန့်ကွက်လာကတော့ဒီကိုယ်စားလှယ်လောင်းကိုယ်စားလှယ်အဖြစ်ကြီးညာလိုက်ပြီဆိုရှင်အဲ့ဒီကိုယ်စားလှယ်ကိုကန့်ကွက်ချင်တယ်ဆိုရှင်ရေးသူကဥပဒေရေးကောက်ပွဲဥပဒေမဟုတ်ပြထားတဲ့အရာဆိုရင်သူအဲ့ဒီလူဟာအနိုင်ရအကြောင်းကော်မရှင်ကကြေညာလိုက်တယ်မြန်မာဆက်ပြီးတော့ရပောင်55ရက်အတွင်းကန့်ကွက်လို့ရရဲဆိုတော့ရှိတယ်။ဆိုတော့အဲ့ဒီ55ရက်အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ထားလို့လည်းပေါ့နော်။ထောက်ထားကဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်မရတဲ့လည်းနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်မရတဲ့လည်းနဲ့ဒီမဲကိုရတော့တာပါဆိုတော့ဟာလို့လက်ဆုံးလက်ကမ်းနဲ့ပုံမှန်ပါမယ်ဆိုတော့အချက်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကန့်ကွက်ချင်ကြတဲ့သူတွေရှိနေတယ်အဲ့ဒီထဲမှာပါအိုးဒီတက်မလို့ကလည်းအပအဝင်ပေါ့နော်သူတို့မှာတော့ဒါပုံကိုယ်စလဲလောင်းအရာနဲ့ပုံစလဲရတော့တရရဲ့ကြီးကိုစားပြုတာမျိုးရှိနေတယ်သူတို့မှာလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရတမျိုးကိစ္စလေးတွေရှိကောင်းရှိမယ်လို့ယူဆရပေါ့နော်ဆိုတော့ဒီရုပ်ကောက်ကွက်အလွန်ကာလရဲ့ဒီဖြည့်ယုံဖြစ်စဉ်အတိုင်းပဲဒီကန့်ကွက်ချင်ကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီအဲမကြည့်လေတဲ့ဟာလေးတွေကိုရောဒီချိန်ပြောခွင့်ရတဲ့အတွက်ဟုတ်အခြေခံပြီးတော့ပဲလုပ်တယ်လို့တော့ကျွန်မအနေနဲ့တော့ယူဆရပါတော့
။ဟုတ်ကဲ့။ဆိုတော့မကင်လင်းငယ်ဟလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတက်မတော်ဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်။ဘာရည်ပဲချက်နဲ့လုပ်တယ်လို့မကင်လင်းငယ်နားလေတယ်။တက်မတော်ဘက်ကဘာဖြစ်ချင်တာလဲဘာလူချင်တာလဲဘလူရည်ရွယ်ချက်ပါတယ်လို့နားလေတယ်။
ဒီရွေးကောက်ပွဲရဲ့ရလက်ကကျွန်မတို့ကဘယ်ပါတီနိုင်တယ်အဖြစ်ဘလို့ဆိုတာမသိသေးခင်မှာကိုဒီရွေးကောက်ပွဲကတော့ဟိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ပြီးသွားရွေးကောက်ပွဲလို့ကျွန်မတို့သုံးသပ်မိရပေါ့။ကျွန်မတို့လည်းအလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ရောဂျပန်တို့ ਆ ဆိုလဲဒီရွေးကောက်ပွဲရလက်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တည်ငြိမ်နေတရားမျှတရဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်တယ်ဆိုချီးမွမ်းတာတွေထွက်ခဲ့ရပေါ့နော်အဲ့တော့ကျွန်တော်တို့စောင့်ကြည့်သူတွေအနေနဲ့လည်းပြည်တွင်းစောင့်ကြည့်သူတွေအနေနဲ့လည်းဒီရွေးကောက်ပွဲကတော့ခုနလိုသွေးဖက်တန်ယူတွေလည်းမရှိခဲ့ဘူးပေါ့နော်ဟိုနောက်ပိုင်းမှာတော့ခုနလိုလုံးကြံခံရရရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များပြီးလို့မိမိတို့ဟုတ်ကဲ့ကျေနပ်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်ရဲ့ဆိုတဲ့အခြေအနေမျိုးကျွန်တော်တို့ကောက်ချက်ချခဲ့တယ်။အဲဝမ်းတာခဲ့တယ်ပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာတယ်လို့ဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီရဲ့အနေနဲ့ကတော့ခုနမက်ဆင်မာကိုပြောတယ်လို့ပေါ့ကိုယ်စလဲလောင်းတွေကရလက်ကိုမကျေနပ်ဘူးဆိုရင်စီးကြစီသူတို့ရဲ့ရှင်ပြိုင်တဲ့နည်းမြင်မှာဒါသူတို့ကဟိုပေါ့ဇော်ရက်ကတက်ခွင့်ရှိပါတယ်ဥပဒေအရပေါ့။ဒါပေမဲ့ဒီအဲလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဒီလိုတက်မရော်လို့အဖွဲ့အစည်းအနေနဲ့ကအဲပြန်စစ်ဆေးခြင်းတယ်လို့ဘာလို့ပါလာတာကျမတို့အံ့ဩမိရယ်ပေါ့နော်ဟိုအစင်လာလည်းမရှိခဲ့ဘူးအဲ့ဒီခါကျတော့ဒါမျိုးကြီးလုံးလို့ရတယ်ဆိုတော့အစင်လာမျိုးကြီးဖြစ်သွားမှလည်းကျမတို့တော့တိတ်မလိုလားဘူးပေါ့နော်ဒီအဲပြည်သူလူထုရဲ့လက်နက်မဲ့လူတွေရဲ့ဆန္ဒထုတ်ဟိုပါဆန္ဒကိုထုတ်ဖော်ခွင့်ရတဲ့ရွေးကောက်ပွဲကိုဒီလက်နက်တွေနဲ့ပတ်သက်တာမျိုးမရှိခဲ့ခြင်းဖြစ်ရင်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တောင်ဒါလက်ခံမှာလို့ပြောထားပြီးမှအဲသူ့ရဲ့အောက်ကတက်မရော်အဖွဲ့အစည်းကဒါတွေ ပြန်ပြီးတော့ကြည့်ခြင်းမှာလဲစစ်ဆေးခြင်းမှာလဲဆိုတာကြတော့မကပွဲဥသိချုပ်ရဲ့သဘောဆန့်ကျင်တာလားပေါ့ဒီတက်မတော်အနေနဲ့ဒါလဲပေါ့နော်အဲ့လိုလေးတော့သုံးသပ်နေတာဟု
တ်ဟုတ်မဲစမအုပ်လို့အနေနဲ့ရောတက်မတော်ဘက်ကဟလာဘလူရည်ရွယ်ချက်လဲဘာလူချင်တာလဲဘာကြောင့်ဒီလိုလုပ်တယ်လို့ယူဆလဲ
ပို့လင်ပြောရရင်တော့ဒါကတော့ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်ပြီးပါတဲ့ institution တစ်ခုအနေနဲ့အထူးသဖြင့်ကျွန်တော်တို့ရဲ့ဒီကျွန်တော်နိုင်ငံရဲ့နိုင်ငံရေးအရှိအပြောင်းလို့အဓိကကစားနိုင်တဲ့လုပ်နိုင်တဲ့ institution ကြီးတဲ့ကတစ်ခုဖြစ်တဲ့အတွက်သူကတော့အကြောင်းပြချက်တွေတော့မျိုးမျိုးရှိနိုင်တယ်ဥပမာကျွန်တော်တို့မြင်နေရတဲ့လောက်ဆိုလို့ရှိရင်ဥပမာတော့ခန္တီဆာဆိုလို့ရှိရင်လည်းအစားအဝါကျွန်တော်တို့ဒီဒီဘက်ကတက်မတော်နဲ့ရခိုင်တိုင်းရင်းသားတွေဆိုတော့မပြေနိုင်နိုင်ရခိုင်ဒီဘက်ကလက်နက်ကိုင်တိုင်းသားအခွင့်အရေးဆိုလို့ရှိရင်မပြေနိုင်နိုင်ဘူးလို့ယူဆထားတဲ့ဟာတွေဆိုလို့ရှိရင်ချက်ချင်းကြီးပေါ်မှာပြေနိုင်တော့တဲ့ဟာတွေရှိရဆိုတော့နောက်ပိုင်းအကြောင်းအရာတွေတော့ဒါဒီလောက်ထိလုတ်ပိုင်ခွင့်ရှိတဲ့ institution တစ်ခုအနေနဲ့တော့တော်တော်အများကြီးဒီကစားတဲ့ဘောမျိုးသူတို့ရချင်တဲ့ဟာကိုဒီရအောင်ပေါ့နော်သူရဲ့စားဖွဲ့မျိုးမျိုးတွေအနေနဲ့လောက်တဲ့ဟာမျိုးတော့လည်းရှိဖို့ရှိကောင်းရှိပဲပေါ့เนาะရှိဖို့များတာပေါ့အခုလိုလောက်တဲ့အနေထားကြတော့ဆိုတော့အခုလိုဆိုတော့ခါကြတော့ဒါပုံမှန်အဖြစ်ဆိုလို့ရှိရင်ဒီရှေ့ကဆင်မလို့ပြောတော့တယ်လို့ပေါ့ဒီဟာရုပ်ကောက်ပွဲရလာဖြစ်တယ်ကျွန်တော်တို့ဒီလူလူရဲ့သဘောထားဖြစ်တယ်တကယ်ဒီလူလူကိုကိုစားပြုတဲ့ဒီ professional ဖြစ်တဲ့ဒီတတ်တခုအနေနဲ့ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီလူလူရဲ့စာသားသဘောထားတွေကိုလေးစားဖို့ဆိုတာဟာလေးကိုလည်းထပ်သွင်းစဉ်းစားဖို့လိုတာပေါ့เนาะတော်တော်လည်းပဲတစ်ခါမှကြတော့ဒီကျွန်တော်တို့ဒီအများစုကသဘောမတူတဲ့ကိစ္စရပ်တွေဒီလိုပါဖြစ်လာတာဆိုတော့ကျွန်တော်သူ့ရဲ့သဘောထားကဒီမှန်မောမှန်ရလားဒါဟာကျွန်တော်တို့သွားကျင်တဲ့ဒီအကုန်လုံးအရေးချင်းချင်းဖြစ်ကျင်တဲ့အဆင်ပြေကျင်တဲ့ဒီဒီမိုကရေစီတည်ငြိမ်တဲ့ဒီမိုကရေစီ platform တစ်ခုမှာအတူတူအေးစိစိဖြတ်ကျင်တဲ့ဆိုတော့ဟာကိုသူကတကယ်ရောအားပေးကျင်တာရောက်ရလားဆိုတာမျိုးကျွန်တော်တို့ကလည်းဒီမိခုံထုတ်เสียတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆက်ပြီးတော့မှသူတို့ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီစောင့်ကြည့်ရမှဟာပြောရမှဟာရှိတယ်
ဟုတ်ကဲ့ဆိုတော့အဲ့လိုပေါ့ဆက်ပြီးတော့ဘာဖြစ်နိုင်တယ်လဲဆိုတော့တက္ကသိုလ်ငယ်ဒီအခြေအနေကနေပြီးတော့ရှေ့ဆက်ဘာများဆက်ဖြစ်နိုင်တယ်လဲအခုလက်ရှိအခြေအနေဖြစ်နေတာကနေပြီးတော့
အခုအခြေအနေကတော့သွေးရိုးစမ်းနေကြတာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့အဲသွေးရိုးစမ်းနေကြဒီဖုံးမွေလင်းလင်းပြောရရင်တော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆိုပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်မှာရှိတဲ့ဟိုအယက်သားအစိုးရကိုသွေးရိုးစမ်းတယ်လို့ကျမတို့ကမြင်ပါတယ်။ဒါပေမဲ့ကျမတို့ဒီစောင့်ကြည့်ရဲ့တွေးရှိချက်တွေအရာပြောရရင်အခုလက်ရှိဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလည်းပြောရရင်ဒီကော်မရှင်ရဲ့အဆောက်အအုံထဲမှာဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အထက်တန်းအဆင့်ပေါ့နော်ရာရူးပေါ့ဟိုမှာခရိုင်ကော်မရှင်အတွင်းရေးမှုလို့ရာရူးတွေကအစားတော့ပြောရရင်တော့တက်မတော်သားဟောင်းနေပါပဲအခုပေါ့နော်သူတို့တွေကဒါပေမဲ့ကော်မရှင်လုံးဝခုနလိုဟိုဥပဒေဘောင်တွေကနေပြီးကြီးကြီးကြကြတော့လုခဲ့တဲ့လူတွေပေါ့နော်ပြောရရင်တော့ဒီပြည်အောင်လူရွေးကောက်ပွဲကော်မရှင်အယက်သားအစိုးရကခန့်အပ်ထားတဲ့ဆိုပေမဲ့လည်းအထက်မှာရှိတဲ့ဝန်ထမ်းအဲ့တော့ဝန်ထမ်းရာဘူးကြီးရဲ့အဆင့်တွေကတော့ဒီတက်မတော်နဲ့မကင်းတဲ့သူတွေပါဟိုပါပေါ့နော်ပြောရရင်ဒါပေမဲ့ဒီအယက်သားအစိုးရကဖွဲ့စည်းပေးတဲ့ပြည်အောင်ကော်မရှင်ကိုတက်မတော်အနေနဲ့ကဘောင်ကျော်ပြီးတော့သွေးရိုးစမ်းကြည့်တဲ့ပုံစံမျိုးပေါ့နော်အဲ့တော့ဒီကျွန်တော်တို့ဒီအယက်သားအစိုးရအစွဲအတိုင်းဒီပြည်သူလူထုကတင်းမြောက်ထားတဲ့အစိုးရအားကောင်းလာအောင်ကတော့ကျွန်တော်တို့ပြည်သူလူထုမှာတာဝန်ရှိတယ်။ဒါလို့လည်းကျွန်တော်တို့ပြည်သူလူထုကလည်းဒီစစ်အာဏာရှင်အောင်မှာအကြာကြီးနေခဲ့ရတဲ့အခါကျစစ်အာဏာရှင်စနစ်ရဲ့ခါတိမှုကိုအရန်ခံခဲ့ရတဲ့အခါကျတော့ပြန်မသွားအောင်တော့ဒါကျွန်တော်တို့ပြည်သူလူထုတွေကလည်းဆက်ပြီးတော့စူးစမ်းအောင်ပါပေါ့နော်။ဒီသွေးရိုးစမ်းမှုမှာကျွန်တော်တို့ဟိုဘာဘာနဲ့နဲ့နဲ့ပေါ့ပြည်သူလူထုကကြစားကြမဖြစ်အောင်မြေးစားပဲမဖြစ်အောင်ပေါ့။ခုနမက်ဆင်မာကပြောခဲ့တဲ့ဆိုလဲခုနရခိုင်နဲ့ဒီတက်မတော်ပေါ့နော်ဟိုတိုက်ပွဲတွေမှာဂျားထဲမှာမြေးစားပေးနေအများကြီးသေးခဲ့ရတယ်ဒါပေမဲ့ပြေးလဲခြင်းတော့လေတခဏချက်ချင်းဆိုဒီတားဆုံးသွားခဲ့တဲ့လူတွေအတွက်ဆုံးသွားခဲ့ရတဲ့လူတွေအတွက်ဆိုကျွန်တော်တို့အများကြီးစိတ်မကောင်းဘူးနော်စောစောစီးစီးတွေကဒီလူတွေမဆုံးခင်တည်းကပြေးလဲပါလားပေါ့အဲ့လိုတော့ဒါခံစားမိရပေါ့နော်အဲ့တော့ကျွန်တော်တို့လူလူအနေနဲ့ကစားကံမဖြစ်အောင်မြေးစားပေးမဖြစ်အောင်နောက်တစ်ခါကျွန်တော်တို့ရဲ့ပြည်သူအာဏာနဲ့တိဆောက်ထားတဲ့ဒီမိုကရေစီစနစ်ပေါ့နော်အဲ့ဒါပြောက်မသွားအောင်ကျမတို့ဆက်ပြီးတော့ဘာဘာနဲ့နဲ့ရှိရမယ်ချင်
းဟုတ်ကဲ့ကဲ့မဆင်ပါဘူးရောဒီခြေနေကနေပြီးတော့ရှေ့ဆက်ဘာဖြစ်နိုင်မယ်လို့ခမန်းတွက်ချက်ထားတာရှိပါလား
ခမန်းတွက်ချက်ဆိုတော့ကျမအနေနဲ့တော့ဒီရုပ်ောက်ပွဲအလုံးဖြစ်တဲ့အတွက်ပေါ့နော်ဒီအခုကရလက်ကကြတော့လည်းဒီပါတီကြီးတစ်ခုကနေတော့အများကြီးရတော့တဲ့ဟာတွေကလည်းဒီအချမ်းဆန့်ကျင်ဘက်အခွဲစည်းတွေပေါ်မှာလည်းတောင်မကြည့်နေတာတွေပါလေပုံပြီးတော့ဖြစ်သွားစီနေမြင်တယ်ဆိုတော့အဲ့ဒါကိုအခြေခံပြီးတော့မကန့်ကွက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေအထားမှာကော်မရှင်ကလည်းဒီလိုပဲအဲပြောတာတွေရှိမယ်ဆိုတော့အပြန်အလှန်နေနဲ့မ ောက်ဆုံးကြရတော့ဥပဒေလမ်းကြောင်းအရာပေါ့နော်ဒီဘက်နဲ့တစ်ဖက်ခြေပတာတွေတော့ဆက်ပြီးတော့မှတော့ခြေကောင်းရှိမယ်အခုကတက်မလို့ကလည်းတကယ်တော့ဟိုကထုတ်ပြန်ထားတဲ့ November ကဒီဇင်ဘာ10ရက်နေ့ကထုတ်ပြန်ထားတာဆိုတော့ Commission ဘက်ကလည်းဆက်ထုတ်ပြန်တာမျိုးတော့မျိုးအကြောင်းအရာတွေတော့ဆက်ရှိနိုင်မယ်ဒါပေမဲ့ကြီးကြီးမားမားအနေနဲ့ပေါ့နော်ဒီကျမတို့အခုကောက်ပွဲရလက်ကြီးကိုအရင်ကြီးထိခိုက်ပြီးတော့မှသူတို့ပြောသလိုအစားအရာနေပြန်လို့ပြီးတော့အဲ့လောက်အထိကြီးတော့မစိုးရသောင်းနိုင်ဘူးလို့တော့ကျမအနေနဲ့တော့အကောင်းမကတ်ပြီးပြောမှတော့ညှော်လင့်ထားရပေါ့နော်တိုးတော်လည်းပြောလို့တော့လည်းမရဘူးသူရဲ့အခြေအနေအကြောင်းမှဖြစ်တယ်ဒါပေမဲ့ကျမအနေနဲ့တစ်ခုပဲမြင့်တရရခံကျင်တာကတော့ဒါဘလို့ပဲကိုရတဲ့ကောင်တွေကလောက်ကြတဲ့ဖြစ်စီပေါ့နော်ဒီကျမတို့ပြည်သူလူထုရဲ့အကျိုးစီးပွားပေါ့ကျမတို့ရဲ့အားလုံးရဲ့အကျိုးစီးပွားကိုတော့ကျမတို့ရဲ့အပေါ်မှာမမေ့ဖို့လုပ်ရဲစကားလေးပေါ့နော်အဲ့ဒါကိုပြတ်ပြီးတော့မှကိုရအတန်အတွက်ပဲကိုရဒီအဖွဲ့အစည်းအကျိုးစီးပွားတော့ပဲဆိုလို့ရှိရင်တော့ဒါဘယ်သူမှအကျိုးရှိမှာမဟုတ်ဘူးစကားလေးတော့ပြောချင်တယ်ဟု
တ်ကဲ့ဟုတ်ပြီဒါဟိုဒီအခြေတင်ဖြစ်နေတဲ့ကိစ္စကဟိုနှစ်နာမယ်ဆိုရင်ပြည်သူလူထုပဲနှစ်နာစရာရှိတယ်ပေါ့နော်ဆိုတော့မကင်လင်းငယ်ကြီးဘယ်လိုဖြေရှင်းလို့ရောရနိုင်မလဲ
ဘလို့ဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲအစည်းဒီပေါ်ပြောရရင်တော့ဒီတက်မတော်လို့အဖွဲမျိုးမှလည်းဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရရင်တော့တက်မတော်ဆိုတာကတော့ဒီအမိန်နာခံနဲ့အစဉ်အလာနဲ့ဆိုတော့သူတို့ကိုကင်ကြွယ်နိုင်တဲ့အဓိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာခုနပြောသလိုပြည်သူလူထုအတွက်အဲဒီတက်မတော်ကလည်းမှန်မှန်ကန်ကန်နဲ့ပြည်သူလူထုစံနာကိုလေးစားမယ်ဆိုတဲ့ဟာရှိမယ်ဆိုရင်တော့ဒီကိစ္စတော့ပြည်နေနိုင်တယ်now တခုရှိတာကတော့ဒီအဲတရားဥပဒေကောက်ွယ်ကော်မရှင်ကလည်းဥပဒေအရသူကပြန်ပြီးတော့ကာကွယ်တယ်ပေါ့နော်တရားဥပဒေကောက်ွယ်ကော်မရှင်ကလည်းတက်မတော်နဲ့အခြေအလဲတော့ပြောတင်တယ်ဘလို့ရည်ရွယ်ချက်ကြောင့်ဒါတွေကိုဟိုပြန်ပြီးတော့ရင်သိချင်တာလဲအဲတကယ်လို့ရည်ရွယ်ချက်ကလက်ခံနိုင်တဲ့ရည်ရွယ်ချက်ဖြစ်တယ်ဆိုလို့ရှိရင်တော့ဒါသိဒါကြောင့်လဲဆိုတော့ကျမတို့စောင့်ကြည့်လူတွေစောင့်ကြည့်တဲ့လူတွေရဲ့ဘဟုတုတအရတရားဥပဒေကောက်ွယ်ကော်မရှင်မှာရှိတဲ့အချက်အလက်တွေကခုနလိုဖုံးကွယ်ထားစီရလျှို့ဝှက်ထားစီရဘာမှမရှိဘူးဆိုတာလေသူတို့ကဒါအကုန်ဟိုမဲဆန္ဒရှင်ဟိုဟာပေါ့ဝင်ရအွေခံခံရှင်ကြိုင်နဲ့ကိုယ်တလေလောင်းတဦးချင်းစီရရရလက်တည်းကမဲရမဲဆာရွက်တည်းကအစာအိတ်တွေနဲ့အသီးသီးထုတ်ထားအောင်ဆိုတော့ဟိုမယုံကြည်လို့ပြန်စစ်စစ်အချိန်မရွေးစစ်စစ်လို့ရအောင်ဒါကလောက်ထားတာပေါ့နော်အဲ့တော့တကယ်တမ်းဘာရည်ရွယ်ချက်နဲ့ဒါတွေကိုတောင်းခံတာပါလေအဲ့ဒီရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းသိပြီးတော့လက်ခံနိုင်တယ်ဆိုလို့ရှင်တော့ဟိုဒါရေးရှိဒီလိုရေကောက်ွဲကော်မရှင်အပေါ်မှာလည်းယုံကြည်မှုရှင်းရှင်းလင်းလင်းဖြစ်သွားအောင်ပေါ့နော်။ဒါနှိလို့ရောရမယ်ချင်ပါတယ်။အဲအဲ့တော့ကတက်မတော်အနေနဲ့ကလည်းပြက်သားတဲ့တိကျရှင်းလင်းတဲ့လူလူလက်ခံနိုင်တဲ့ရည်ရွယ်ချက်တစ်ခုပေါ့နော်။ဘလို့ရည်ရွယ်ချက်နဲ့ပြန်တောင်းပါတယ်ဆိုတာမျိုးကိုပြောဖို့ရောမင်းလည
်းဟုတ်ကဲ့။မဆင်မအူလူအနေနဲ့ရောဒါကိုဘယ်လိုဖြေရှင်းရင်ပြည်လဲမယ်လို့တွေးမိတာရှိပါလား။
ဆိုတော့အခုဒီ20 20ဆိုလို့ရှိရင်ပို့ပြီးတော့လွတ်လပ်လာတာရှိတယ်ဒီကျွန်တော်တို့လုပ်ဘူးတဲ့2015ရင်ထပ်ပို့ပြီးတော့ကျွန်တော်တို့ဒီကော်ပိုရိတ်လမ်းဆောင်ကြည့်ခြင်းတွေလုပ်ခွင့်ရှိလာတယ်လို့ပို့ပြီးတော့လေလာဆောင်ကြည့်ကြတာလုပ်တာရှိတယ်ဒါတွေလောက်ကခြင်းရဲ့ရည်ရွယ်ချက်ကဒါယူကော့ကွဲရဲ့ဒီယူကော့ကွဲဒီမှာစီမံခန့်ခွဲတဲ့ပုံစံတွေကဘယ်လိုရှိလဲအထူးသဖြင့်ဒီကျွန်တော်တို့ကမ္ဘာနိုင်ငံအတူတူကနေလက်ခံထားတဲ့အခြေခံဒီရုပ်ကောက်ွဲရမြတ်တကြင်မြတ်တကြင်လွတ်လပ်ခြင်းလွတ်လပ်ခြင်းတွေကိုအခြေခံစံနှုန်းတွေရှိရဲဆိုတော့အဲ့ဒီစံနှုန်းတွေကိုဘယ်လိုမျိုးရှိလဲဆိုတော့ကျွန်တော်တို့ဒီရပ်ဖက်လူမှုဖွဲ့စည်းလေ့လာဆောင်ကြည့်တဲ့သူတွေအနေနဲ့လည်းတော့တနည်းတစ်ပုံအဖြစ်ဒီထောက်ပြပေးနိုင်အောင်အမှတ်တသိခံပေးနိုင်အောင်ပေါ့နော်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတဲ့အပေါ်မှာလည်းစီခံစားရအများကြီးလုပ်ကြတာရှိတယ်လုပ်ကြတဲ့အနေအထားမှာကျွန်တော်တို့တွေ့ရှိချက်တွေရှိတယ်ဒါပေမဲ့အဲ့ဒီအထက်မှာတော့အားလုံးကိုချုပ်ပြီးတော့ကျွန်မနားလည်ထားတယ်မဟုတ်ဆိုလို့ရှိရင်ကြီးကြီးမားမားကိုဒီတက်ဖက်ကဆိုရင်ခြားတော့ကြည့်ရှိခဲ့တာမျိုးမရှိဘူးဆိုတော့ကမျိုးကျွန်တော်တို့ဒီခြုံကိုပြောမှပြောမှဆိုရင်ဒီလောက်အထိရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီလက်လေးလာဆုံးကြည့်ခဲ့ကြတာနဲ့ရှိတာဖြစ်တဲ့တွေ့ရတာလေးတွေကိုလည်းအတိမတ်တက်ဖက်ကလည်းအတိမတ်ပြုတ်ဖို့လုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်တနည်းအဖြစ်တော့ပေါ့ဒါကိုအဲဘီယူမထားပဲနဲ့ဒီလိုပဲ complaint လုပ်နေတယ်ဆိုလို့ရှိရင်တော့ပြဿနာကြီးတယ်ပဲနဲ့ပြဿနာကြီးပြဿနာပေါ့နော်ဒီလိုဖြစ်တာအပြင်ပုံမှန်ပို့လို့တော့မြင်ပါတယ်ဟုတ်
ကဲ့ဆိုတော့ဒီနေရာမှာကျွန်တော်အခုပြောနေတဲ့ကောင်းတဲ့ဝင်တာပေါ့ဒီအငင်းပွားတာတွေကိုဖြည့်ရှင်းတာမှာကာလအကန့်အသတ်တော့ရှိရမှာပေါ့နော်ဥပဒေရဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတော့
အဲသူခုနမက်ဆီမောက်ပြောတဲ့အချိန်မှာလည်းပါတော့သွားတယ်55ရဲ့အတွင်းကိုကန့်ကွက်လို့ရတယ်ပေါ့နော်ဒီမကျေနပ်တာတွေကိုပေါ့ကန့်ကွက်လို့ရတယ်ဒါပေမဲ့အဲ့ဒီကန့်ကွက်ချက်တွေပေါ်မူဒီပြည်ထောင်စုလေးကောက်ွယ်ကော်မရှင်ကတော့အဲ့ဒီအမှုတွေကိုသူစစ်ဆေးနေတဲ့အခါမှာဘယ်အချိန်မှာပြရမယ်လို့တော့အတိအကျကန့်တယ်တာမရှိဘူးတို့ဆိုသူကအမြန်ဆုံးပေါ့နော်တဲဟိုပေါ့ အမြဲဆုံးဆုံးဖြတ်နိုင်လို့ပါဆိုတာရှိတယ်အခု2020မှာဆိုရင်ဒီကန်းခွဲလွှာပေါင်းက1000ကနန်းလောက်ရှိရလို့ကြားထားတယ်ပေါ့နော်ဒေသတော့မသိဘူးသို့တော့2015မှာအလောက်မရှိရတာမှဖြည့်ရှင်းရတဲ့ဟာကတချို့ဟာတွေကနှစ်ပေါ့နော်တစ်နှစ်ကျော်ကျော်လောက်ကိုအချိန်ဖြည့်ရှင်းရတဲ့အခါကျတော့အဲ့ဒါကတော့တကယ်လို့ကန်းခွဲလွှာတွေများလေဒီအငင်းပွားမှုကတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုတော့
ဆိုတော့မင်းစင်မော်ပြီဆိုတော့ဒီအခုလက်ရှိလာတက်ကတက်နေဖြစ်နေတဲ့ကိစ္စရောနောက်တစ်ခုကပါတီတစ်ခုနဲ့တစ်ခုအကြားမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်အလှန်လာတိုင်ကြတာတွေပြုကြတာတွေအခု NLD ဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမင်းစင်မော်ဆိုအသည့်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့မှဒါရီရဲ့ဆက်ဖြစ်နေမယ်လားလားရှိနေလားအ
ဓိကတော့ကန့်ကွက်လွာကတော့သူ့ကိုဒီကိုစလဲလောင်းအမည်စင်းကျင်ညာပြီးဆို45ရက်တွင်ကန့်ကွက်ရမယ်အဲ့ဒါကိုဖြည့်ရှင်းတဲ့ဖြစ်စဉ်ကကြတော့သူကနှစ်ပေါက်မယ်ပေါ့ရှင်အထူးသဖြင့်ကျွန်တော်တို့ဒီ2015အတွေ့အကြုံရဆိုလို့ရှင်ဆရာမပြောတော့တယ်လို့ကျွန်တော်တို့တစ်နှစ်ကြာတယ်ပေါ့နော်ဒီကြားဖြတ်ရွက်ောက်ပွဲဆိုလို့ရှင်6လကြာတယ်ပေါ့ကြားဖြတ်ရွက်ောက်ပွဲမှာဆိုလို့ရှင်ဥပမာစက္ကန့်အမှတ်လိုမျိုးဆိုလို့ရှင်ရင်သူကတခြားဒီပြတော်ဆိုရွက်ောက်ပွဲပုံရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကန့်ကွက်လာတင်ပြီးတော့အမှုတွေချင်းတင်တဲ့ဖြည့်ရှင်းပြီးတော့သူကနိုင်ပါတယ်ဆိုပြီးလိုမျိုးပေါ့နော်အဲ့လိုတာတာကတွေလိုမျိုးပဲအခုလည်းဒါအနည်းဆုံးတစ်နှစ်ကတော့တူကြမယ်ဘာဖြစ်လို့လဲဆိုတော့ဒီဥပဒေအရလည်းကျမတို့ကဒီတစ်နှစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကျွန်တော်မြင်တာပေါ့နော်တက်လာမဲ့အစိုးရကကျတော့မတ်လပုံပေါ့သူတို့စပြီးတော့ပြည်တော်စီခေါ်ပုံရှင်အတစ်ကိုလည်းဖွဲ့ကြမယ်ဖွဲ့ကြတဲ့အခါကျလို့ရှိရင်အဲ့ဒီပြဿနာတွေအကုန်လုံးဖြည့်ရှင်းရမှာပုံရှင်အတစ်ကရှင်းရမှာဖြစ်သွားပြီဒီကုန်ရှင်အဟောင်းနဲ့မဆိုင်တော့ဘူးဒါပေမဲ့လူဟောင်းတွေကိုလည်းတာမန်အဖြစ်တော့လူဟောင်းတွေကိုပဲပြန်ပြီးတော့ခန့်ကြရပေါ့နော်ဘဝနောက်ကတော့အများအားဖြင့်ရှိရပေါ့ကျွန်တော်အဲ့လိုလေးတော့ရှိရတယ်ဆိုတော့ဒီကန့်ကွက်ခြင်းအမှုတွေကိုဖြည့်ရှင်းတာပေါ့တို့တက်ဆိုင်ရာခုံမျိုးခွဲခုံခွဲနေပြီးတော့ဆိုရင်ကော့ပေါ်ကော်မရှင်နဲ့ဟိုဖြည့်ခွဲခွဲဥဆောင်ပြီးတော့မှတို့ရှင်းတာကတော့ကျွန်တော်အတွေ့အကြုံညာတော့သူ့ရှင်းလင်းဒီဥပဒေနဲ့လုံထုံးလုံးဒီပိုင်းရှင်းလင်းထားတဲ့အရာကိုတို့ကတော့အနေဆုံးတစ်နှစ်ကတော့ကြာမယ်ရှင်းကန့်ကွက်တာကတော့ဒီ45ရက်အတွင်းမှတို့တော့စတင်လို့ရမယ
်
ရှင်းတာကတော့တစ်နှစ်လောက်ကြာမယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရွေးကောက်ပွဲလုတ်ပြီးဆိုတာနဲ့ရုပ်ကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြည့်ရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလူမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြတယ်ဆိုတာတည်းအဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေတင်ကိစ္စမျိုးကနေမက်ကင်လင်းငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
ဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလန်းနေထုတ်သုံးနေတာပေါ့နော်အဲအဲ့လိုမျိုးကျွန်မမြင်နေဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုထင်တယ်လို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီအမ်ပြည်သူလူလူရဲ့ဆန္ဒနဲ့ရလာတဲ့ရလက်တွေအပေါ်မှာဒီစလက်ခတ်လေဒါကိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်နေအဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါတယ်ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဒီဟာကိုအဲပြည်သူလူထုရဲ့စံနာကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကိုကဆက်စ조사ဖို့လိုတယ်ဒါပေမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးတိတိကျကျပေါ့အခုလောက်ကနလို့ဆွဆွရနေရပါတော့နော်ဟိုဗာလဲမှတ်ပုံတွေမရှိပဲလာထည့်တာမျိုးကန့်ကွက်တာတို့အဲအဲ့လိုမျိုးပေါ့မဲစရင်တွေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲเสียအကြောင်းကိစ္စမရှိအောင်တိတိကျကျစနစ်တကျအဲလုံထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်အဲ့ဒါကြောင့်လဲကျမတို့ဒီစောင့်ကြည့်သူတွေအကြံပြုရဲဆိုတာလဲအဲ့လိုမျိုးတွေကိုကာကွယ်နိုင်အောင်ပေါ့နော်အကြံပြုရဲဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာအောင်ဆွနေပြီတဲ့ဒေါခင်လေးငယ်ဒေါ်စင်မော်ဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝေဝေလဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဖန်တီးအဖွဲ့ကဒါရိုက်တာဒေါခင်လေးငယ်လွတ်လပ်မြတ်တာသောယူကော့ဝင်းများပန့်ပိုးရေးခွင့်ရအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါ်စင်မော်ဦးလို့ဆွနေသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွနေကန်းတွေဆက်သွယ်မိမြန်းကန်းတွေကိုအင်္ဂါညတိုင်းရက်လေးလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါ။အေးပြာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကဘာတလခီးသွအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်ပါမှာ။အခုတစ်ခါကဘာတလခီးသွအစီအစဉ်ကတော့ကားပေါ်ကမဆင်မဲ့ Christmas ပွဲတော်ဆင်နွှဲနိုင်အောင်လုပ်ထားတဲ့နေရာတွေစီကိုတွားကြရမှာပါ။ Germany နိုင်ငံက Christmas ပွဲတော်Brazil က Christmas မီးအလှထွန်းပွဲစသဖြင့်မိသားစုတွေကားနဲ့လှည့်ပတ်သွားနိုင်အောင်လုပ်ထားတဲ့နေရာတွေစီကိုကဘာတလခီးသွအစီအစဉ်ကနေတွားကြရအောင်ပါရှင်။ Christmas ပွဲတော်ကာလဥရောပနိုင်ငံတွေရဲ့ထူးခြားတဲ့အစဉ်အလာတွေထဲမှာ Christmas ဈေးပွဲတော်တွေလည်းပါဝင်ပါတယ်။ဒေသအတွက်အစားအသောက်အမျိုးစုံကနေ Christmas လက်ဆောင်ပစ္စည်းမျိုးစုံကိုဆိုင်ငန်းလေးတွေဖွင့်ပြီးတော့ရောင်းချတဲ့ဈေးပွဲတော်တွေဟာဥရောပနိုင်ငံတွေမှာတံပိုးထားကြတဲ့ Christmas ပွဲတော်အစဉ်အလာတစ်ခုဖြစ်ပါတယ်။အထူးသဖြင့် Germany နိုင်ငံကဈေးပွဲတော်တွေဟာကမ္ဘာကျော်ပါတယ်။Christmas ဈေးပွဲတော်လျှောက်တဲ့အတွေ့အကြုံရရှင်လို့ Germany ကိုဒီလိုအခြေမျိုးတခုတကလာကြတဲ့နိုင်ငံဆောင်ကကမ္ဘာလှည့်ဧည့်သည်တွေကလည်းနှစ်စဉ်တန်းတဲ့ချီရှိပါတယ်။ပုံမှန်ဆိုရင်ကြိတ်ကြိတ်တို့စီကားခဲ့တဲ့ Christmas ဈေးပွဲတော်နေရာတွေမှာဒီနှစ်တော့ COVID ကရောဂါကြောင့်အတော်ကို၆ကန်နေပါတယ်။ Berlin မြို့တော်တာမက Frankfurt, Dortmund, Dresden စတဲ့ Germany နိုင်ငံကမြို့ကြီးတော်တော်များများမှာ COVID ထိန်းချုပ်မှုကန့်သတ်ချက်တွေကြောင့်ဈေးပွဲတော်တွေကိုမဖွင့်နိုင်ကြပါဘူး။Bavaria နယ်ထဲမှာတော့ Christmas ဈေးပွဲတော်ကိုပုံစံသင့်တဲ့ဖွင့်ပါတယ်။ Landshut မြို့က Christmas ဈေးပွဲတော်ကိုလမ်းလျှောက်ပွဲတော်အစားကားနဲ့ပတ်ရတဲ့ဈေးပွဲတော်အဖြစ်လုပ်ထားတာပါ။ဈေးဝယ်လာကြသူတွေအနေနဲ့ကိုစားကြတာလိုချင်တာကိုကားပေါ်ကမဆင်မဲဝင်ထိုင်ကြပါရယ်။အရင်နှစ်တွေလိုမဟုတ်ပေမဲ့ဘာပွဲတော်မှမရှိတာထက်စာရင်တော့တော်သေးတယ်လို့ဈေးပွဲတော်စီစဉ်သူကပြောပါတယ
်။အဲဒါဆိုရင် grundsätzlich hilft es natürlich schon, weil wir jetzt Einnahmen generieren,
die wir ကျွန်တော်တို့အတွက်ဝင်ငွေရပါတယ်။မဟုတ်ရင်ဒီလိုအခြေအနေမှာဝင်ငွေရှိမှာမဟုတ်ပါဘူး။အရင်နှစ် Christmas ဈေးပွဲတော်တွေမှာရောင်းရတော့မရောင်းရပါဘူး။မနှစ်တုန်းကတော့အခုထက်အများကြီးပိုရောင်းရပါတယ
်။ကားနဲ့ပတ်ရတဲ့ဈေးပွဲတော်ပြင်မဲ့လဲ Germany Christmas ဈေးပွဲတော်တွေမှာရလိရှိတဲ့အစားအစာတွေ၊မုန့်အချိုတွေကိုရနိုင်ပါတယ်။ပုံမှန်ဈေးပွဲတော်နဲ့မတူပေမဲ့လည်းလာကြသူတွေကတော့သဘောကျကြပုံရပါတယ
် Heute haben wir Zeit, also man muss ein bisschen Zeit mitbringen. Aber es ist eine sehr schöne Atmosphäre.
ဒီနေ့ချိန်ရတာနဲ့ဒီကိုတန်းလာခဲ့တာပါ။လှူထားတာတိတ်ကိုကြည့်နူးစရာကောင်းပါတယ်။အဝေးမှာနှင်းတူတွေနဲ့နှင်းကြသလိုလှူထားတာကိုကျွန်မအရင်ကကြိုက်ပါတယ်
။ Germany မှာနှစ်ပေါင်းရာချီတဲကအစင်လာအတိုင်းလှုပ်နေကြ Christmas ဈေးပွဲတော်မျိုးမဟုတ်ပေမဲ့လည်းကိုဖစ်ဖြစ်နေချင်းယောဂမကူအောင်လုပ်ရတဲ့ဈေးပွဲတော်မျိုးမှုအားလုံးကနားလည်ကြပုံရပါတယ်။မြို့နစ်မြို့နဲ့မဝေးလာတဲ့ Unterborn မြို့ကကားနဲ့လှည့်ရတဲ့ဈေးပွဲတော်မှာတော့အစားအသောက်တွေကိုအဓိကရောင်းချပါတယ်။စားသောက်ဆိုင်တွေပိတ်ထားရခြင်းမို့ဆိုင်ပိုင်ရှင်တယောက်ကအခုလိုမျိုး Christmas ဈေးပွဲတော်စီစဉ်ပြီးတော့အစားအသောက်တွေကိုရှောင်းနေတာဖြစ်ပါတယ်။
Also das ist aufgrund der Corona Pandemie wir haben ein schönes Restaurant was wir
noch Covid ကကြောင်းကျွန်တော်တို့စားတော့ဆိုင်လောလောဆယ်ပိတ်ထားခြင်းမှာဝန်ထမ်းတွေကိုဆက်ပြီးတော့လက်ကပေးထားနိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုစဉ်းစားပါတယ်မိလာတုန်းကတခါနှွေဥပေါက်ပွဲတော်ကိုကားနဲ့ပတ်တဲ့ driving ပွဲတော်လိုမျိုးတခါလုပ်ဘူးတော့အခုတခါ lockdown အချိန်မှာလည်းအဲ့လိုလုပ်မယ်စိတ်ကူးပါတယ်အဲ့ဒါကြောင့် driving Christmas ဈေးပွဲတော်ကိုလုပ်ဖြစ်တာပါ
ကိုဗစ်ကြောင့်ကန့်သတ်ချက်တွေရှိနေချိန်မျိုးမှာကားနဲ့လှည့်တဲ့ဈေးပွဲတော်လုပ်ခွင့်ရတာကိုပဲဒေသခံတွေကလည်းဝမ်းသာနေကြပါတယ်
။ It's a good alternative, but it's ja sonst jetzt nicht.
ဒီတခြားပုံမှန် Christmas ဈေးပွဲတော်တွေမရှိတော့ဒီဟာကတိတ်ကူကောင်းတဲ့အကြံလို့ထင်ပါတယ်။ Christmas အငွေသက်တွေကိုလည်းခံစားရတော့သဘောကျပါတယ်
။ Ganz toll, haben wir ein bisschen schöne Stimmung geschnuppert und schöne
ဒီထဲမှာ Christmas ပွဲတော်လာရတဲ့ဆိုတော့ခံစားမှုမျိုးရလို့တိတ်ကူကောင်းပါတယ်။
ဒီနေ့ကတော့ Germany နိုင်ငံမှာသာမကအိန္ဒိယဥရောပနိုင်ငံတွေမှာလည်းကမ္ဘာကျော်တဲ့လမ်းလျှောက်ဈေးပွဲတော်တွေကိုမဖွင့်နိုင်ကြပါဘူး။လမ်းလျှောက်ပွဲတော်တွေအစားပုံစံသစ်ကားနဲ့လှည့်ရတဲ့ Christmas ပွဲတော်တွေကိုပြုလုပ်နေကြတာမှ Brazil နိုင်ငံ São Paulo မြို့မှာလည်း COVID ကြောင့်စိတ်မပျော်နိုင်ကြသူတွေအတွက်မိထွန်းပွဲတော်တစ်ခုကိုဖန်တီးထားပါတယ်။ကာယောဂါအငြင်းခင်းအောင်လို့အိမ်ထဲမှာပဲနေနေကြတဲ့ကလေးလူကြီးတွေကို Christmas အပျော်တွေခံစားနိုင်ကြအောင်လို့အခုလိုစီစဉ်ရတာဖြစ်တယ်လို့ပွဲစီစဉ်သူကပြောပါတယ်။
La nostra idea realmente foi proporcionar um momento de alegria, um momento em que as pessoas possam sair.
Duri go Canada sei pyo shin mu pe nai mu lut thar ba. Yoga ku ma so yin sia ma lo be. Di da su ri kana in pin thwe sei pan phi pyo nai ja si bu yi be chen ne lut da phit par de. Christmas pwe ro ga ni chit chin mit da ngain chan mu ne myo lin chin dwe go pi daw mu. Ta na yi law phe phit phit Christmas a pyo ri go ya twa si ja bu phit par de.
COVID ကယောဂါကြောင့်ကမ္ဘာတဝန်းအခြေအနေသစ်တွေဖြစ်လာနေတာနဲ့အတူ Christmas ပွဲတော်ဆင်နွှဲပုံတွေကလည်းအခုလိုမျိုးပုံစံသစ်နဲ့ဖြစ်လာနေတာပါ။ Britain နိုင်ငံကအဆင့်3 lockdown ကန့်သတ်ချက်တွေရှိနေတဲ့ Manchester မြို့မှာလည်း Christmas City လို့ဆိုပြီးတော့ကားတွေကနေရုပ်ရှင်ကြည့်လို့ရမယ့်နေရာလှုပ်ပေးထားပါတယ်။ဟင်းလင်းမြင့်ရုပ်ရှင်ရုံစီလာကြသူတွေကို Christmas သင်္ကေတအဖြစ်အစဉ်တွေအဝတ်အစားဝတ်ဆင်ထားသူတွေကကြိုးစိုးနေပါတယ်။စိတ်ညစ်ညူးစရာအခြေအနေမျိုးကြုံနေကြချိန်မှာလူတွေစိတ်အပန်းဖြေနိုင်ကြအောင်လုပ်ပေးထားတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါရယ်။2020ခုနှစ်တစ်နှစ်လုံးဟာကိုဗစ်ကရောဂါကြောင့်စိတ်လွတ်ကိုလွတ်တသွားလာလာမလုပ်နိုင်ကြတာမို့ Christmas နဲ့နှစ်သစ်ကူကာလမှာအခုလိုမျိုးကိုယ်ကားနဲ့ကိုယ်တီးသန့်သွားနိုင်တဲ့နေရာမျိုးတွေရှိလာတဲ့အပေါ်မှာတော့တော်တော်များများကသဘောကျနေကြပါရဲ့ရှင်။ကျွန်မဆင်ရွှဲမှာပါ။
ော့ဒီဇင်ဘာတေးသချင်းလက်ဆောင်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အဆိုတော့ကိုရဲလွင်ရဲ့ဒီဇင်ဘာဆောင်းဆက်လန်းဆိုတဲ့သချင်းကိုနားဆင်ရမှာပါရှင်။နက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်တင်ဆက်နေပါတယ်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်ဟောင်ကောင်ကိုအာဏာရှင်စနစ်နဲ့အုပ်ချုပ်မှုပုံစံပြောင်းမှုကြိုးပမ်းနေတာကိုစန့်ကျင်နေကြတဲ့ဒီမိုကရေစီလိုလားသူတွေကိုတရုတ်ကွန်မြူနစ်ပါတီကဆက်လက်နှိမ်နှင်းဖိနှိပ်နေပါတယ်တရုတ်အစိုးရရဲ့နောက်ဆုံးဖိနှိပ်မှုတစ်ခုကတော့ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်တဲ့လူငယ်ခေါင်းဆောင်3ဦးကိုထောင်ချလိုက်တာဖြစ်ပါတယ်။အသက်24နှစ်အရွယ်ရှိတဲ့ Joshua Wong ဟာဟောင်ကောင်ကအတွေ့အကြုံရှိပြီးသားနိုင်ငံရေးနဲ့လူအခွင့်အရေးလှုပ်ရှားသူတူဦးဖြစ်ပါတယ်။2014ခုနှစ်က Umbrella Revolution လို့ခေါ်တဲ့ထီအုပ်ဆောင်တော်လှန်ရေးမှာသူကចောင်းသားခေါင်းဆောင်တူဦးဖြစ်ခဲ့ပါတယ်။ဖြတ်သိမ်းခံရတဲ့နိုင်ငံရေးပါတီ Democristo ကိုတီထောင်ခဲ့သူတူဦးလည်းဖြစ်ပါတယ်။ ဒီဇင်ဘာ2ရက်နေ့မှာတော့ Mr. Wong 2019ခုနှစ်တုန်းကရဲဌာနချုပ်ရှိဆန္ဒပြမှုထဲမှာပါဝင်မှုနဲ့2013လချခံရပါတယ်ဒီမိုစစ်တိုပါတီရဲ့ထင်ရှားတဲ့အဖွဲ့ဝင်နှစ်ဦးဖြစ်တဲ့ Agnes Chow နဲ့ Ivan Lam တို့လည်းထောင်ဒဏ်10လနဲ့9လအတိအသင့်ချမှတ်ခံရပါတယ်သူတို့တွေက2019ခုနှစ်ဇွန်လစပြီးဖန်စီထိမ့်သိမ်းခံရတဲ့ဆန္ဒပြသူ1000နဲ့ကခေါင်းဆောင်3ဦးသာဖြစ်ပါတယ်ဖန်စီခံရသူတွေထဲမှာဒီမိုကရေစီလိုလားတဲ့မီဒီယာတထေးကြီးဂျင်မီလိုက်လည်းပါဝင်ခဲ့တာပါဒီဖန်စီမှုတွေနဲ့အတူတရုတ်အစိုးရဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုတင်းတင်းကြပ်ကြပ်ဆက်လက်ချုပ်ချယ်နေသလိုဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်ကိုဖယ်ရှားပစ်နေတာပါနိုင်ငံတကာကိုပိတ်အပ်ထားတဲ့ဂတိကဝတ်တွေကိုဖောက်ဖျက်နေတာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဒီမိုကရေစီလိုလားတဲ့ဟောင်ကောင်ပြည်သူတွေကိုဟောင်ကောင်အစိုးရဖိနှိပ်ပုံကတုံ့လှုပ်ခြောက်ခြားစရာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အစိုးရရဲ့သဘောထားကွဲလွဲသူတွေရဲ့နှုတ်တွေကိုပိတ်ဖို့တရားရုံးကိုအသုံးပြုတာကတသွေးတသံတမိန်အစိုးရတွေရဲ့အမှတ်လက္ခဏာတစ်ခုဖြစ်တယ်လို့ကိုယ့်ပြည်သူတွေလွတ်လွတ်လပ်လပ်တွေးမြင်ပြောဆိုတာကိုတရုတ်ကွန်မြူနစ်ပါတီအကြောက်ဆုံးဆိုတာကိုမီးမောင်းထိုးပြသနေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။သမိုင်းအရာဟောင်ကောင်ကလွတ်လပ်ပွင့်လင်းတဲ့စနစ်ကနေအကျိုးအမြတ်တွေရနေတာပါဒီစနစ်ကပဲဂျော်ရှွာဝေါင်းအက်ဂနက်စ်ချောင်းအိုင်ဗန်လမ်နဲ့ဂျင်မီလိုက်တို့လိုဒီမိုကရေစီလိုလားသူနိုင်ငံသားတွေအတွေ့ဂုဏ်ယူစရာဖြစ်နေတာပါကုလသမဂ္ဂကြီးမှုပြီးတရုတ်နဲ့ဗြိတိန်နှစ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားတဲ့ The Basic Law ဥပဒေအောက်မှာဟောင်ကောင်သားတွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေကိုလွတ်လွတ်လပ်လပ်ကျင့်သုံးရပိုင်ခွင့်ရှိသင့်ပါတယ်။ကမ္ဘာလူအခွင့်အရေးကြီးညာစာရန်အောက်မှာလည်းသူတို့တွေဒီအခွင့်အရေးကိုခံစားသင့်ပါတယ်လို့လည်းဝန်ကြီးဖွန်ပီယိုကပြောပါတယ်။ဟောင်ကောင်ပြည်သူတွေရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေအမြင့်ဆုံးရရှိခံစားရစေဖို့နဲ့တရုတ်ကွန်မြူနစ်ပါတီရဲ့ဖိနှိပ်ချုပ်ချယ်မှုအောက်မှာဒုက္ခရောက်နေရသူတွေအားလုံးအတွက်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာတစ်ဝှမ်းကမဟာမိတ်တွေလက်တွဲပေါ်တွေနဲ့အတူဆက်ပြီးအလုပ်လုပ်သွားပါမယ်။ဟောင်ကောင်ပြည်သူတွေတရုတ်ပြည်သူပြည်သားအားလုံးနဲ့ဂျော်ရှွာဝေါင်း၊အက်ဂနက်စ်ချောင်း၊ Ivan Lam ၊ Jimmy Lai တို့နဲ့အတူကျွန်တော်တို့အတူရပ်တည်သွားပါမယ်လို့လည်းဝန်ကြီးဖွန်ပီယိုကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။ VOA မြန်မာပိုင်းဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါ။ကျမရေးနဲ့အားကစားဝင်ကြီးဌာနကည၈နာရီထုတ်ပြန်ချက်အရဒီဇင်ဘာလ15ရက်နေ့အတွက်တက်ခွဲနမူနာပေါင်း 23,000 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကကူးစက်ခံရသူ 1,000 ကျော်တွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူပေါင်း 13,000 ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံလူဦးရေ 60 ရာခိုင်နှုန်းဖြစ်တဲ့ထိုင်ဝမ်ပြည်သူပြည်သား15သန်းကို COVID-19 ကာကွယ်ဆေးထိုးပေးဖို့ရည်မှန်းထားတယ်လို့ထိုင်ဝမ်ကျန်းမာရေးတာဝန်ရှိသူတဦးကပြောပါတယ်။ထိုင်ဝမ်ဟာCOVAX လို့ခေါ်တဲ့တကဘာလုံးကာကွယ်ဆေးရရှိရေးအစီအစဉ်ကနေ COVID-19 ကာကွယ်ဆေးဝယ်ယူရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ဖြတ်ကျော်ဝင်ရောက်လာနေတဲ့ယာဘမူးယစ်ဆေးတွေကိုတားဆီးနိုင်ဖို့အတွက်နှစ်နိုင်ငံနယ်စပ်တပ်ဖွဲ့တွေကင်းလှည့်စောင့်ကြည့်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်မူးယစ်ဆေးဝါတိုက်ဖြတ်ရေးအာဏာပိုင်တွေကြားသဘောတူညီခဲ့ကြပါတယ်။မူးယစ်ဆေးဝါကိစ္စထောင်လဲရေးသတင်းတွေဖလှယ်ရေးနဲ့နက်မြစ်တကြောစောင့်ကြည့်ဖို့လည်းနှစ်ဖက်ဆွေးနွေးသဘောတူညီခဲ့ကြတယ်လို့ The Daily Star သတင်းမှာဖော်ပြထားပါတယ်။ဂျိုးဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ်အမေရိကန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပထမဆုံးကြိမ်အတိအမှတ်ပြုလိုက်ပါတယ်။ဒါ့အပြင်အခြား Republican အထက်လွှတ်တော်အမတ်တွေအနေနဲ့လည်းရွေးကောက်ပွဲမှာ Biden အနိုင်ရရှိတာကိုဝန်ခံပြောကြားဖို့အချိန်တန်ပြီးလို့လည်းအင်္ဂါနေ့ကပြောကြားတဲ့အထက်လွှတ်တော်မိကုံးမှတိုက်တွန်းသွားပါတယ်။American ဆေးဝါးကုမ္ပဏီကြီးဖြစ်တဲ့ Moderna နဲ့ American အမျိုးသားကျန်းမာရေးဌာနတို့ပူးပေါင်းတီထွင်ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုကြိုတင်ပနာမစစ်ဆေးသုံးသပ်ချက်တွေအရလုံခြုံစိတ်ချပြီးထိရောက်မှုရှိတာတွေ့ရတယ်လို့ FDA အစအစာနဲ့ဆေးဝါးကုကဲရေးဌာနကအင်္ဂါနေ့ကအတည်ပြုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဂျာမနီနိုင်ငံမှာ COVID-19 ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်မှာအတည်ပြုဖို့နဲ့ဒီနေ့မကုန်ခင်စတင်ထိုးပေးနိုင်မယ်လို့မျှော်လင့်ကြောင်းအင်္ဂါနေ့ကဂျာမန်ကျန်းမာရေးဝန်ကြီးကပြောကြားခဲ့ပါတယ်။ EMA ဥရောပဆေးဝါးဆိုင်ရာအေဂျင်စီကနေ Pfizer နဲ့ BioNTech ကာကွယ်ဆေးအတွက်နောက်ဆုံးအတည်ပြုဖို့ဒီဇင်ဘာလ23ရက်နေ့မှာဆွေးနွေးကြမယ်လို့သူအနေနဲ့သိရကြောင်းဘာလင်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီး ရန်စပွန်ကနေသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေ။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.